တူကီတမနာကိုအစင်တဆိုင်ဝေဖန်ရေးသားလာတဲ့အတိုက်ခံသတင်းစာကိုအာနာဘယ်နီကတင်ပြလိုက်ပြီးတဲ့နောက်ပထမဆုံးအကျဉ်းဖြစ်ပြန်လဲပုံနှိပ်ထိုးဝေလိုက်ပြီးအစိုးရကိုလိုလားတဲ့ဘက်ကတည်တည်တတ်တတ်ရပ်တည်ရေးသားထားပါတယ်။တူကီနိုင်ငံရဲ့အကြီးဆုံးသတင်းစာဖြစ်တဲ့ဇမန်သတင်းစာတင်းနေနေနေကထုတ်ဝေတဲ့အထက်မှာပြည်လူနေပါဖြစ်နေတဲ့တရားတည်ဆောက်မှုအပေါ်သမိုင်းဝင်ဆိတ်လျှောက်မှုတွေဖြစ်ပေါ်နေတဲ့အကြောင်းသတင်းဆောင်ပါရေးသားဖော်ပြထားပါတယ်။သတင်းစာရဲ့မျက်နှာဖုံးမှာလည်းပြုံးနေတဲ့တမရရီဆက်တာရဲ့အာဒဝမ်ရဲ့ပုံကိုရေးတည်ယူဖော်ပြထားပါတယ်။တင်းနေနေကထုတ်ဝေတဲ့ဇမန်သတင်းစာထဲမှာသူတို့ရဲ့သတင်းစာတိုက်ကိုအစိုးရကတင်ဖိုက်ဖို့ကြိုးစားစဉ်လွတ်လပ်စွာပြောဆိုမှုကိုအတန်တိတ်သွားအောင်လုပ်လို့မရဘူးလို့အော်ဟစ်ပြီးသတင်းစာတိုက်တင်ပိုက်တာကိုဟန်တားဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုရတဖွဲ့ကမြေယူဘုံနေရာဘာကြည်စံနေနဲ့ပြစ်ခတ်ခဲ့တဲ့အရင်နေ့ကဖြစ်ရတဲ့ကိုတော့အေးသားဖော်ပြထားခြင်းမရှိပါဘူး။